ရုရှားကတ်စတေတာမှာ300ကီလိုမီတာ1300ကိုယူကရိန်းတပ်ဖွဲ့တွေကထိန်းချုပ်ထားလိုက်ပြီးရုရှားတပ်သား964ယောက်ကိုအကျဉ်းသားအဖြစ်ဖမ်းဆီးထားတယ်လို့ယူကရိန်းစစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးအိုလက်ဇန်ဒါဆရစ်စကီကအင်္ဂါနေ့ကပြောလိုက်ပါတယ်ကီးဖြိုတော်ကိုရုရှားကလေကြောင်းကတိုက်ခိုက်ခဲ့တာတုံ့များတဲ့အနေနဲ့ယူကရိန်းမှာပဲထုတ်လုပ်တဲ့တာဝေးပြစ်လက်နက်အစ်စ်တစ်မျိုးကိုမကြားခင်မှာအသုံးပြုတိုက်ခိုက်မယ်လို့ယူကရိန်းကာကွယ်ရေးဝန်ကြီးကလည်းတနင်္လာနေ့တုန်းကပြောခဲ့ပါသေးတယ်ဒီလက်နက်အစ်စ်နဲ့တုံ့များမှုပြင်ဆင်နေပြီလို့ကာကွယ်ရေးဝန်ကြီးRustem Umarov ကသူ့ရဲ့ Facebook စာမျက်နှာမှာပြောထားတာပါဒီလက်နက်ကို Pelianic Sia လို့နာမည်ပေးထားပြီးကီလို900မိုင်း430အထိပြတ်ခတ်နိုင်တယ်လို့ Ukraine စစ်တပ်ဗီဒီယိုကဆိုပါတယ်ဒုံးကျည်နဲ့ drone နည်းပညာတွေကိုပေါင်းစပ်ထားတဲ့ Ukraine ရဲ့တာဝေးပြစ်လက်နက်အကြောင်းကို Ukraine သမ္မတ Volodymyr Zelensky ကလည်းစနေနေ့ကပြောကြားခဲ့ပါသေးတယ်အမေရိကန်နဲ့အနောက်မဟာမိတ်တိုင်းပြည်တွေကတာဝေးပြစ်ဒုံးကျည်တွေကို Ukraine ကိုပေးထားပြီးရုရှားနိုင်ငံတွင်းကိုမပစ်ခတ်ရလို့တားမြစ်ထားပေမဲ့အခုတော့ယူကရိန်းကနေတိုက်ရိုက်တိုက်ခိုက်နိုင်တော့မှာပါ